ကာဇာကမ်းမြောက်ဒေသအခြေအနေဟာနိုင်ပိုင်းနဲ့အမျှဆိုးရွားလာနေကြောင်းကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောလိုက်ပါတယ်။နီပေါ်နိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကအစ္စရေးဟာမတ်စစ်ပွဲမီးတောက်လောင်နေတဲ့အကျိုးဆက်ကိုအခုလိုတည်ပြီးသွားပါတယ်
။ The situation in Gaza is growing more desperate by the hour.I regret that instead of a critically need humanitarian
အခြေအနေပိုင်းမှာအခြေအနေတွေဟာနိုင်နဲ့အမျှဆိုးဝါးလာနေပါတယ်။ဂါဇာကမ်းမြောင်ဒေသမှာစစ်ပွဲတွေတဟုန်ဟုန်တောက်လောင်နေပြီးဒေသအနှံ့အန္တရာယ်တွေပြန့်နှံ့နေပါတယ်။လူအဖွဲ့အစည်းကြားမှာကွဲလွဲမှုတွေတင်းမာမှုတွေဟာပွက်လောရိုက်ချင်းချောင်းနေပါတယ်။ဒီလိုအခြေအနေအရေးကြီးတဲ့ခိုက်တံမှာအရက်သားတွေကိုလေးစားကာကွယ်တဲ့အခြေခံမှုတွေကိုရှင်းရှင်းလင်းလင်းသိဖို့ကအရေးကြီးပါတယ်လို့ကုလသမဂ္ဂအထွေထွေတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောသွားတာပါ။သူဟာကာတာနိုင်ငံမှာအစ္စရေးဟာမတ်အရေးဆွေးနွေးပြီးတဲ့နောက်၄ရက်ကြာခီးစဉ်ဖြင့်နပေါ်နိုင်ငံကိုရောက်ရှိနေတာပါ။လူသားချင်းစာနာထောက်ထားမှုဆိုင်ရာအပြစ်ခတ်ရက်စဲရေးတရားခံအားလုံးကိုချွင်ချက်မရှိလွှတ်ပေးရင်းဂါဇာပြည်သူတွေရဲ့လိုအပ်ချက်နဲ့ကိုက်ညီတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာကယ်ဆယ်ရေးပစ္စည်းတွေပို့ဆောင်ပေးဖို့အတွက်လည်းသူကပြောသွားပါသေးတယ်။ Hamas အဖွဲ့ရဲ့ဝင်ရောက်စီးနင်းမှုကြောင့်လူ1400တေဆုံးခဲ့ပြီးအများစုမှာအရက်သားတွေဖြစ်ပြီးတော့ဒဇာဂန်230ကိုလည်းဖမ်းဆီးထားပါသေးတယ်။ပါလက်စတိုင်းကျမ်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့အစ္စရေးတပ်ရဲ့လက်တုံ့ပြန်မှုကြောင့်ပါလက်စတိုင်းအရက်သားပေါင်း8000ကျော်တေဆုံးခဲ့တယ်လို့ပြောထားပါတယ်ရှင်။